ရုရှားဝန်ကြီးချုပ်ဒမစ်ထရီမက်ဒ်ဗက်ဒက်ဖ်ဟာခရီးမီးယားဒေသကိုရောက်ရှိနေပြီးတော့ဒီလအစောပိုင်းမှာခရီးမီးယားကိုယူကရိန်းစီကသိမ်းယူလိုက်ပြီးကတည်းကရုရှားရဲ့အဆင့်အမြင့်ဆုံးအရာရှိအဲ့ဒီဒေသကိုသွားရောက်တာဖြစ်ပါတယ်။သူ့ရဲ့အဆိုခရီးမီးယားကျွန်းဆွယ်ဖွံ့ဖြိုးရေးအတွက်ပြုလုပ်မဲ့အစည်းအဝေးတက်ရောက်ဖို့ရုရှားအရာရှိကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးတော့လာရောက်တာဖြစ်တယ်လို့မစ္စတာမက်ဒ်ဗက်ဒက်ဖ်ကပြောပါတယ်။ခရီးမီးယားဒေသမှာအထူးစီးပွားရေးဆောင်ဖန်တီးပြီးတော့စီးပွားရေးလုပ်ငန်းတွေအတွက်အခွန်နှုံထားနေနေစီမင်းရိုးရိုးရှင်းရှင်းပြုလုပ်ပေးထားမယ်လို့ဝန်ကြီးချုပ်ဒမစ်ထရီမက်ဒ်ဗက်ဒက်ဖ်ကကတိပေးထားပါတယ်။အဲ့ဒီဒေသမှာလာစာနဲ့ပင်စင်ကိုလည်းတိုးမြှင့်ပေးမယ်လို့မစ္စတာမက်ဒ်ဗက်ဒက်ဖ်ကပြောသွားတာပါ။ယူကရိန်းနိုင်ငံအရှေ့ပိုင်းနဲ့တောင်ပိုင်းနယ်စပ်တစ်လျှောက်ထောင်ထောင်ချီချထားတဲ့ရုရှားတပ်ဖွဲ့တွေပြန်ရုပ်သိမ်းဖို့အမေရိကန်နိုင်ငံသား၏ဝန်ကြီးဂျွန်ကယ်ရီတောင်းဆိုသွားပြီးနောက်တရက်ဒီကနေ့တနင်္လာနေ့မှာပဲအခုလိုမျိုးမစ္စတာမက်ဒ်ဗက်ဒက်ဖ်အစည်းအဝေးခေါ်ယူတာဖြစ်ပါတယ်။ရုရှားတပ်တွေကြောင့်ယူကရိန်းမှာအထိတ်အလန့်ဖြစ်နေစေရပြီးတော့တန်တမန်ရေးအတွက်လည်းအကျိုးမရှိစေဘူးလို့မစ္စတာကယ်ရီကရုရှားနိုင်ငံသား၏ဝန်ကြီးဆာဂေးလက်ဖရော့ကိုမနေ့ကပြင်သစ်နိုင်ငံပါရီမြို့တော်မှာပြောသွားခဲ့ပါတယ်ရှင်။